ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေတာနေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1ထရီလီယံတန်ဖိုးရှိတဲ့အရေးပေါ်အသုံးစရိတ်ကိုထက်လွတ်တော်မှာဗိုလ်ထုနေမဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအချိန်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမ္မတအင်ဂျီနီယာနဲ့လွှတ်တော်ခေါင်းဆောင်တွေကြားဗိုလ်ထုနေအစိုးရမှာသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲတည်ပြုပြီးရင်တော့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့တိုက်ပြည်မှာစစ်အတွင်းသုံးဆွဲတဲ့ပမာဏလောက်ထိအကုန်ချခံသုံးဆွဲမဲ့အကူအညီပေးရေးစီစဉ်ဖြစ်နေပြောဆိုသွားပါတယ်။ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ချူမာကတော့ပြည်ပြည်စုံနဲ့အစီအစဉ်တရမဟုတ်ပေမဲ့ဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။အရေးပေါ်အသုံးချက်အစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရဖွဲ့ရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗန်နိုင်းဝန်ကြီးစတီဖန်မနူချင်ကလည်းလွှတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးအသက်ရှင်နေတဲ့အကြောင်းပြောဆိုထားပါတယ်။